ီးခဲ့တဲ့စောက်ချာနေကစတက်ပြည်မြောက်ပိုင်းမှာလက်လက်ကြီးထိပြီးရသားစီဆုံးခဲ့ရမှုတွေတက်မတော်နဲ့မြောက်ပိုင်းတိုင်းကလက်လက်ကန်၃ဘွဲ့အပြန်အလှန်ဆက်ဆွဲနေကြပါတယ်။ဩဂတ်စ31ရက်နေ့မနက်ပိုင်းကစတက်ပြည်နယ်မော်ဟစ်စုရွာစုစည်းရွာအတွင်းလက်လက်ကြီးနဲ့တက်ခတ်တာကြောင့်ရသား၅ဦးသေဆုံးပြီးထိခိုက်ဒဏ်ရာတွေရရှိခဲ့တာတွေဟာမြောက်ပိုင်းမှာမိတ်အဖွဲ့ MNDA TNLA နဲ့ AA အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့တက်မတော်ကကွေဦးစည်းချုပ် Internet Seminar မှာမနေ့ကဖော်ပြလိုက်ပါတယ်။ကိုခိုင်မျိုးနဲ့ဆိုရစစ်တပ်နဲ့နေကန်တပ်ဖွဲ့တွေကိုလက်လက်ကြီးတွေနဲ့နှစ်နေရာကနေတိုက်ခတ်ရမှာအရသားတွေတည်ဆုံခဲ့ရတာနဲ့ပတ်သက်လို့လက်လက်ကန်တပ်ဖွဲ့တွေဘက်ကနေအင်တာနက်ဆာမနာကနေတဆင့်ဒါဟာတက်မတော်ရဲ့လက်ချက်ဖြစ်တယ်လို့သတင်းမှားတွေထုတ်ပြန်ခဲ့တယ်လို့လည်းဒီကာကွယ်ရေးဦးစီးချုပ်ဆာမျက်နှာမှာဖော်ပြထားပါတယ်။ကိုခိုင်မျိုးအရှင်းမြောက်ပဲမန်ချန်ရွာနဲ့အနောက်တောင်ဘက်ပန်စီရွာနာကနေတိုက်ခတ်ရမှာမော်ဟစ်စုစည်းကြီးရွာဟာကြည်လန်းကျောင်းပေါ်မှာရှိနေတာကိုစုံစမ်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းဒီတက်မတော်ဆောင်ရနာမှာထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားပြီးချိန်မှာတော့မပေါက်ကွဲပဲမြေမှာစိုက်ဝင်နေတဲ့အစိုးရစစ်တပ်ကထုတ်တယ်ဆိုတော့ဘုံဒီချက်ပုံတွေပေါ်လာတယ်လို့လည်း Facebook လူမှုကွန်ရက်မှာဖော်ပြထားတယ်။ဒါဟာလူ့ကျန်ဖန်တီးမှုသာဖြစ်တယ်လို့တက်မတော်ဘက်ကညှဉ်းဆန်းထားပါတယ်။မြောက်ပိုင်းမှာမိတ်အဖွဲ့၃ဘက်ကတော့အရသားတွေတည်ဆုံတာဟာကုခိုင်ခြေဆိုင်တပ်ဖွဲ့တွေရဲ့ချက်ခတ်မှုကြောင့်သာဖြစ်တယ်လို့စွပ်စွဲထားပါတယ်ခင်ဗျ။